ုံးများနေတဲ့ Facebook, Instagram, Twitter တို့လိုလူမှုကွန်ရက်တွေမပေါ်ခင်တုန်းကလူအများဆုံးသုံးခဲ့ကြတဲ့လူမှုကွန်ရက်တစ်ခုက MySpace ဖြစ်ပါတယ်။ကိုယ့်အတွက်တည်ထောင်လုပ်ပေးထားတဲ့ကိုယ့်ရဲ့ online ပေါ်ကနေရ MySpace ပေါ်မှာဓာတ်ပုံဗီဒီယိုနဲ့အသံဖိုင်တွေကိုတင်ပြီးညှဝေနိုင်ကြပါတယ်။ကိုယ်ဖန်တီးထားတဲ့ MP3 အသံဖိုင်တွေကို online ပေါ်မှာစုစည်းထားနိုင်တာကြောင့် MySpace ဟာဂီတနဲ့ပတ်သက်တဲ့ဖန်တီးသူတွေအတွက်မတုံးမဖြစ်သုံးကြတဲ့လူမှုကွန်ရက်တစ်ခုလိုဖြစ်ခဲ့တာပါ။MySpace ရဲ့ server အကြောင်းနဲ့လုပ်ရင်းကနေ MySpace ပေါ်မှာ2016ခုနှစ်မတိုင်ခင်ကတင်ထားခဲ့တဲ့ဓာတ်ပုံဗီဒီယိုအသံဖိုင်တွေအားလုံးပြန်မရနိုင်တော့ဘူးလို့ MySpace ကကြေညာခဲ့တော့ကမ္ဘာဂီတလောကမှာတော်တော်လေးလှုပ်လှုပ်ရှားရှားဖြစ်သွားခဲ့ပါတယ်။ဂီတဖန်တီးသူအသုပညာရှင်14ဆန်းလောက်ရဲ့ MySpace ပေါ်ကအသံဖိုင်350ကျော်ပျောက်သွားခဲ့တာပါ။ကိုယ့်ရဲ့ဖန်တီးမှုတွေကိုကိုယ်တိုင်အတွက်သိမ်းထားခြင်းလိုပဲဖြစ်ဖြစ်သူများကိုမျှခြင်းလိုပဲဖြစ်ဖြစ် MySpace ပေါ်မှာအသံဖိုင်တင်ထားကြသူတွေထဲမှာမြန်မာနိုင်ငံကအဆိုတော်တချို့လည်းပါပါတယ်။ရောသမမွေအဆိုတော်တားဆိုးဆိုရင်လည်း MySpace ကိုခုံခုံမင်းမင်းသုံးသူတွေထဲမှာတယောက်ပါပါတယ်
။ MySpace ဆိုတာကျွန်တော်နိုင်ငံထဲမှာကြောက်တဲ့နယ်ချင်းမှာပေါ်ကြရပါတော့နော်။အဲဒီမှာတခြင်းလုပ်မဲ့သူတွေအတွက်ဆိုရင်တခြင်းကြမ်းလေးတင်ရတယ်၊ပုံလေးတင်ရတယ်ဆက်လို့ပြောနော်။ဒီချက်မှာ Facebook လိုမျိုးပေါ့နော်။အဲ့ဒီက MySpace ဆို MySpace မှာပဲကျွန်တော်ဂီတသမားတွေကြော်မွေးကြတယ်၊တခြင်းတွေနားထောင်ကြတယ်ဆက်လို့ပြောနော်။မျိုးစုံကကျွန်တော်နိုင်ငံမှာနိုင်ငံတကာဂီတသမားအများနဲ့ဟိုပေါ့အများဆုံးနဲ့အဆုံးပြီးပြီးတော့ပိတ်မိတ်ဆွေတွေရခဲ့ပါခင်ဗျာ
2003ခုနှစ်မှာစပေါ်ခဲ့တဲ့ MySpace ဟာ2006ခုနှစ်ရောက်ချိန်မှာတော့အမေရိကန်မှာလူသုံးအများဆုံး website တစ်ခုနဲ့ဖြစ်ခဲ့ပါတယ်ဂီတဝါဒနာပါသူတွေနာမည်ကြီးဖို့ကြိုးစားနေကြတဲ့အမှုပညာရှင်တွေတက်တစ္ဆအမှုပညာရှင်တွေတောင်မှာနာမည်ကြီးအဆိုတော်တွေဂီတဖန်တီးသူတွေအားလုံးလိုသုံးခဲ့ကြတဲ့ online ဆောင်ရွက်တစ်ခုဖြစ်ခဲ့ပါတယ်MySpace ပေါ်မှာတင်တဲ့အသံဖိုင်တွေကိုအားပေးတဲ့ပရိသတ်များလာတာကနေကဘာကျော်အဆူရော်တွေဂီတအဖွဲ့တွေဖြစ်သွားကြသူတွေလည်းမနှဲပါဘူးဒီကနေ့မှာနာမည်ကြီးနေတဲ့ DJ အဆူရော် Calvin Harris အဆူရော် Lily Allen The Arctic Monkeys Rock ဂီတအဖွဲ့စတာတွေကဥပမာတချို့ဖြစ်ပါတယ
် MySpace ကပတ်သက်တဲ့ကြားမပုံမနဲ့သချင်းကောက်တင်လိုက်လို့ရတယ်အဲပြီးရခါမှာအဲကျွန်တော်တို့ Traffic Guide ဖြန်နေတဲ့အချင်းတွေလည်းဆက်လာပြောလို့တင်ထားနိုင်တယ်ဆိုတော့အများကြီးအခက်ကအကျိုးရှိတာပါနော်ဒီခက်ကလည်းစင်းမင်းရဒီခက်က YouTube တွေပါအများကြီးဖြစ်လာပြီဆိုတော့သူတူတဲ့သူဆရာကြီးပေါ်လာတဲ့ခါကျတော့သူမျိုးပြောင်းသွားပါဘာဒါပေမဲ့အခက်မှာတော့ MySpace ကမရှိဘူးဆိုရင်ခုနလိုပဲ Artist တို့ကပေါ်ပေါ်လာဖို့အတွက်အမတန်ခွန်းနှန်းနေပါမလို့ပြန်ပြီးစပါတယ
်လွန်ခဲ့တဲ့10နှစ်ကျော်တည်းကစပြီးအမှုပညာရှင်14တန်းလောက်တင်ထားသမျှအတန်ဖိုင်350လောက်ပျောက်သွားတာကစိတ်ကိုကြီးကျယ်တဲ့ထိခိုက်မှုကြီးဖြစ်ပါတယ်အဆိုတော်တားဆိုအတွက်လည်းအတန်ဖိုင်တချို့ပြန်မရနိုင်အောင်ပျောက်သွားတယ်လို့ပြောပါတယ်
MySpace မှာကျွန်တော်ကပထမဆုံး theory တစ်ချင်းနဲ့တင်တာပေါ့နော် theory တစ်ချင်းနဲ့ပြီးရခါကျတော့ကျွန်တော်တို့ချိုးသွားအင်္ဂလိပ်တစ်ချင်းအနည်းငယ်လည်းတင်ထားခဲ့ပါတယ်ကျွန်တော်နိုင်ငံသားမှနေချင်းအတန်းတွင်းထားခဲ့တယ်ဘယ်လိုလဲကတော့ကျွန်တော်တင်ထားတဲ့ကျွန်တော်အကောင့်ရောအဲ theory အကောင့်ရော theory တစ်ချင်းတွေရောကျွန်တော်အကျန်းဖန်တီးထားတဲ့တစ်ချင်းတွေရောအကုန်လုံးတော့ပါသွားပါတယ
်အကုန်ပါသွားရဆိုတာကအဲ့ဒီဟာရော backup တင်ထားတာရှိပါလားရှင
်အဲတချို့ဟာရောရှိရတချို့ဟာလည်းမရှိတော့ဘူးနော်ကြားတဲ့ခါကျ hard disk တွေပျောက်ပန်းကျသွားတာကလည်းဆိုတော့ကျော်ရတယ်ပျောက်သွားပါခင်ဗျာ
အဲ့ပြန်မရနိုင်တဲ့ဒီလိုမျိုးကိုယ့်ရဲ့ဖန်တီးမှုတွေပျောက်သွားတဲ့အတွက်ကိုဘယ်လိုခံစားရတယ်လို့ပြောချင်လဲရှင
်စိတ်တော့မကောင်းဘူးဗျာကျွန်တော်အနေနဲ့ကတော့ပေါ့ digital ခင်မှာကျွန်တော်ကရှိမယ်လို့ပဲထင်တာလေအဲ့လိုမျိုးရုပ်ပြကြီးဖြစ်သွားမယ်လို့လုံးဝထင်မထားဘူးပေါ့နော်အဲ့ခါကျတော့လည်းဖြစ်တော့လည်းတက်ပြီဆိုတာကမှလက်ကောင်ဖြစ်သွားတာပေါ့ဟုတ်ဒါပေမဲ့ဟိုများသောဖြင့်ကျွန်တော်ကဟိုပေါ့ random find ရရှိပါတယ်မှန်တယ်ကျွန်တော်ကကျွန်တော်တို့ငယ်ငယ်ကကြီးလာတယ်ဆိုတချို့တွေကဆိုရင်မှန်တယ်ကျွန်တော်ကဒါအမိုင်းစွေအာတစ်တွေတော့အများကြီးရှိကြရပါတော့နော်ဒီခုလို YouTube ပါ YouTube artist တွေလိုမျိုးပဲအဲဆွေ artist တွေရှိကြတယ်သူတို့ရဲ့ဘဝသူတို့ရဲ့မှတ်တမ်းတွေအားလုံးပါရှိနေတဲ့ခါကျတော့ခုလိုမျိုး digital life ကြီးတစ်ခုကပျောက်သွားတယ်ဆိုသူတို့အနေနဲ့ကတော့ဒါသူတို့ဘဝဖြတ်သန်းမှုကြီးတစ်ခုလုံးဆုံးရှုံးသွားတယ်ဆိုကျွန်တော်တို့ပြောလို့ရရနေတာမှရှိရပါတော့အမတန်ကျွန်တော်ကိုကောင်းပါတယ်ဆိုတာတွေ့ရပါတယ်ခင်ဗျဟုတ်ဒါပဲနောက်ပိုင်းနဲ့ကျွန်တော်ဆင်ရင်ရပါတော့ဒီတင်ရတဲ့အကုန်လုံးအဘတ်ဂျက်တွေအကုန်လုံးထားမယ်ဆက်ပြီးတော့ပို့ပြီးတော့လည်းကိုယ့်ရဲ့အားနဲ့ပတ်သက်ပြီးပို့ပြီးတော့copy ထားမယ်ဆိုတော့လည်းသတိထားမိပါခ
င်ဗျာ။ဒီနေ့တော့အခုလိုမျိုး MySpace ပေါ်မှာတင်ထားတဲ့ file တွေ server အပြောင်းလဲမှာပျောက်သွားတာလွန်ခဲ့တဲ့တစ်နှစ်ကျော်လောက်ထဲကဖြစ်နေပုံရပါတယ်။ MySpace သုံးသူတချို့ကသူတို့ file တွေပျောက်ကုန်တယ်လို့အသိပေးတော့အမှားအယွင်းဖြစ်နေတာပါ။ပြင်ဖို့ကြိုးစားနေပါတယ်လို့ MySpace ကအစာပိုင်းမှာတုံ့ပြန်ခဲ့တာပါ။အခုတော့2003ခုနှစ်ကနေ2015ခုနှစ်အထိ MySpace ပေါ်မှာတင်သမျှ file တွေအားလုံးပျောက်သွားတာပြန်မရနိုင်ဘူးဆိုတာကို MySpace ကအတိအမှတ်ပြုကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အဆင်မပြေဖြစ်ရတဲ့အပေါ်စိတ်မကောင်းပါဘူးလို့လည်းကြေညာချက်မှာဖော်ပြပါတယ်။ Facebook လူမှုကွန်ရက်တွေပေါ်လာချိန်မှာ MySpace သုံးသူတွေနည်းသွားတယ်ဆိုပေမဲ့ကိုယ့်ရဲ့ဖန်တီးမှုတွေကိုတင်ထားတဲ့ online မော်ကွန်းတိုက်သဘောမျိုးသုံးနေကြသူတွေလည်းအများကြီးရှိပါတယ်။အခုလိုအတန်ဖိုင်ပေါင်း350ကျော်ပျောက်သွားတဲ့အတွက်ကိုယ့်အတွက်တံပိုးရှိတာတွေကိုအမြဲတမ်း backup တင်ထားဖို့ထပ်တတိပေးရရောက်တယ်လို့အဆိုတော်တားဆိုးကပြောပါတယ် အွန်လိုင်းပေါ်မှာတင်ထားရင်မပြောင်းနိုင်ဘူးဆိုတာမဟုတ်ဘူးဆိုတဲ့တက်တည်တယ်လို့သူကထောက်ပြပါတယ
်မပြောင်းဘူးဆိုတာတော့မဖြစ်နိုင်ဘူးနော်အခု my switch ကပြင်ရတာပဲဟိုကျွန်တော်တို့ဖျားလည်းဟောထားပါပဲနော်အဲဘယ်ရောမမြင်ဘူးဆိုအဲ့မှာသွားတွေ့ပါတယ်အဲ့တော့ကျွန်တော်တော့ headset ဆိုရင်လည်းအနည်းဆုံး3-4လုံးငငယ်လေးရပါတော့ကျွန်တော်တို့စက်တန်းရခက်ကအမတန်ဟိုဒီ headset တွေ size တွေပထမဆုံးကွန်ပျူတာဆို 1.44 လောက် warm up duty gate အဲ့လိုမျိုးနဲ့ဖြစ်လာအခုဆို 1.5 byte တုံးလာတဲ့အခါမှာတော့ဒီ digital artist တွေပြောနေတာကတော့ဒီချက်မှာဒီ digital ချက်မှာတော့အနည်းဆုံး 1.5 byte ဆိုရင်လည်းစလုံး3လုံးလောက်ဝင်ပြီးတော့ပွားထားကြပါလို့ကျွန်တော်ဆက်အကြံပေးနေပါတယ်ခင်ဗျာ
ရောသမဝေဆိုတော့တားဆိုဖြစ်ပါတယ်ကိုပိုင်ဆိုင်တမယတခင်းဆိုင်ဓာတ်ပုံဆိုင်အတန်ဆိုင်အားလုံးကိုလုံခြုံစိတ်ချရပါတယ်လို့ဆိုတော့ cloud storage ဒီမှာတိမ့်နိုင်နေတဲ့ခေတ်မှာကိုတိမ့်တာတွေအားလုံးမပြောက်ပြက်သေးတကယ်ရှိနေမှာလားဆိုတာကိုပြန်စဉ်းစားစရာဖြစ်တယ်လို့ကို့မှာ backup copy တိမ့်ထားတာကအကောင်းဆုံးဆိုတာကို my sis ကတတ်သိကြနေပါလိမ့်မယ်